လူပေါင်းထောင်နဲ့ချီသေဆုံးခဲ့ရတဲ့အင်အားပြင်းဟရင်တိုက်ဖုန်းမုန်တိုင်းတိုက်ခတ်ပြီး၈ရက်လောက်ကြာလာတဲ့အထိတချို့ဒေသတွေဟာအခုထိအကူအညီတွေမရသေးပဲဖြစ်နေချင်းဖိလစ်ပိုင်နိုင်ငံရဲ့ဝေးလံခေါင်ဖျားတဲ့တချို့ဒေသစီကိုတော့အကူအညီတွေစတင်ရောက်ရှိနေပြီဖြစ်ပါတယ်။နိုင်ငံအလဲပိုင်းကဖိလစ်ပိုင်ဒုက္ခသည်တော်တော်များများစီကိုအစားအစာနဲ့ရေတွေစတင်ရောက်ရှိနေချိန်မှာနေစရာမရှိတောက်ရေအစားအစာနဲ့လျှက်စစ်မီမရှိဖြစ်နေတဲ့ခမန်းချီတန်းနဲ့ချီတဲ့ဖိလစ်ပိုင်ဒုက္ခသည်တွေဟာအကူအညီတွေနည်းနည်းပဲရရှိသေးတယ်လို့တချို့ဆိုရင်လည်းအခုထိလုံးဝမရကြသေးပါဘူး။ဒါပေမဲ့ဖိလစ်ပိုင်အစိုးရကတော့မုန်တိုင်းသင့်သူတွေကိုသူတို့ဘက်ကအကူအညီတွေအတက်နိုင်ဆုံးဖြန့်ဝေပေးနေတဲ့အကြောင်းပြောဆိုထားပါဗျ။အခုလိုအခြေအနေမျိုးမှာအလျင်အမြန်ဆောင်ရွက်နိုင်ဖို့ဆိုတာဟာအရေးကြီးဆုံးကိစ္စဖြစ်တယ်လို့ပြည်ထောင်ရေးဝန်ကြီးမာရိုဆက်ကပြောပါဗျ။မုန်တိုင်းနဲ့အပြင်းထန်ဆုံးခံလိုက်ရတဲ့တာကလိုဘန်မြို့မှာပြည်ထောင်ရေးဝန်ကြီးကပြောသွားခဲ့တာမှာတော့ချက်ချင်းဆောင်ရွက်ရမယ်လိုအပ်ချက်တွေဟာကြီးမားလွန်ပြီးလူတိုင်းစီကိုအကူအညီညီတွေရောက်ရှိဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောဆိုခဲ့ပါတယ်။မုံတိုင်းကြောင့်တရားဝင်သေဆုံးသူအရေအတွက်ဟာအခုဆိုရင် 3,621 ယောက်အထိတိုးလာပြီလို့လည်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဆိုင်ရာအကြီးအကဲကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီတော့အတွက်မှာပဲအမေရိကန်လေးရင်တင်တင်မော့ဘော်ကရဟတ်ရင်တွေဟာလေဝေးလံခေါင်ပြားတဲ့ရွာတွေကမုန်တိုင်းတင်ဒုက္ခသည်တွေစီအစားအစာရေနဲ့ဆေးဝါးအကူအညီတွေကိုတောက်ကြနေကစတင်ပေးပို့နေပြီဖြစ်ပါတယ်။